ဒီနေ့ကြာရောက်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့မှာဒီလိုကျန်းဖတ်မှုတွေကိုပူးပေါင်းတက်ဖြတ်ချဖို့လှုံ့ဆော်မှုတွေကိုကုလသမဂ္ဂအပါဝင်အမျိုးသမီးအဖွဲ့တွေလုပ်နေကြပါတယ်။နယူးယောက်မြို့ကကုလသမဂ္ဂရုံးချုံမှာနိုဝင်ဘာ23ရက်နေ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲမှာတနအိုင်တိုင်းမှာအမျိုးသမီးဒါမှမဟုတ်မိန်းကလေးငယ်9ယောက်နဲ့အထက်တက်ဖြတ်ခံရတယ်လို့ကုလသမဂ္ဂကပြောပါတယ်။အမျိုးသမီးတွေပေါ်ကျန်းဖတ်မှုတွေကကာကွယ်လို့ရတာလည်းမဟုတ်ပဲချက်ချင်းကိုကာကွယ်ပေးရမှာဖြစ်တယ်လို့လည်းကုလဆွေးနွေးပွဲမှာပြောခဲ့ကြပါတယ်။အမျိုးသမီးတွေနဲ့အမျိုးသမီးငယ်တွေပေါ်အကျန့်ဖတ်မှုပပျောက်ရေးစူပေါင်းအားကောင်းတဲ့အမျိုးသမီးရေလှရှားမှုဖြစ်လာဖို့16ရက်ကြာလှရှားမှုမှာမြန်မာနိုင်ငံအမျိုးသမီးလှရှားသူတွေကလည်းပါဝင်ဆောင်ရွက်ကြပြီးဒီလိုပဲမြို့သားအမျိုးသမီးဒီမိုကရေစီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့လည်းဒီအကျန့်ဖတ်မှုပပျောက်ရေး16ရက်တာလှရှားမှုကိုဖဲချိုးပြုလှရှားမှုအပါအဝင်ပုံစံမျိုးစုံနဲ့ဒီဇင်ဘာ10ရက်ထိလှုပ်သွားဖို့ဒီနေ့ထုတ်ပြန်ကြေညာခဲ့ပါတယ်ခင်ဗျာ